မဆုမြတ်မုံပြောပြတော့တာပါအခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်မန်စီမြို့အတွင်းကစစ်တပ်ကန့်တတ်နေမြေအတွင်းမှာမလရှိရနေကတွေ့ရှိခဲ့တဲ့တည်ဆုံးနေတဲ့ကချင်စစ်ဆောင်ဒုက္ခသည်မျိုးရဲ့အမှုကိုစပြီးတော့စုံစမ်းစစ်ဆေးနေပြီးမျက်မြင်သက်တည်နှစ်ဦးကိုလည်းမင်းကစစ်ဆေးခဲ့တယ်လို့ဆိုပါတယ်တည်ဆုံးသူနှစ်ဦးကဥကောင်းကိုတနက်နေ့ပြစ်တက်ခံရတယ်လို့ယူဆရတဲ့အကြောင်းအဲ့ဒီမှုကိုအစအဆုံးလိုက်ပါကူညီနေတဲ့သူတို့ကပြောပါတယ်အသေးစိတ်ကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကပြောပြပါလိမ့်မယ်
ကချင်စစ်ဆောင်ဒုက္ခသည်ဦးဖော်ခန့်ရုံနဲ့ဦးအင်ခွန်နောက်ဆန်းကဒေါ်ကျော်နောက်ဆန်းတို့နှစ်ဦးအသက်ခံရတဲ့အမှုကိုစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ကြောင်းမန်စီမြို့နယ်စခန်းမှုဦးမျိုးတန်းကပြောပါတယ
်အမှုကတော့ပန်းနံပါတ်9ပေါ့ဗျာပုံမှန်ပေါ်ကတင်နေဆွတ်လာဟုတ်ကဲ့ဦးမစစ်ဆွဲရှိပါသေးတယ်မြို့သူကြီးသားကြီးတွေပါရေးပြီးတော့အဖြေဆွတ်လာပါဘူးသူကကျွန်တော်စမ်းပြောပါမယ်
တုံလန်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တောင်ရှိသူတွေကအသေးစိတ်ထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့လည်းလုံခြုံရေးနှစ်ရက်ကစလို့အမှုသက်သက်ဆိုင်တဲ့သူတွေကိုစတင်စစ်ဆေးနေပြီဖြစ်ကြောင်းမိသားစုနဲ့ညီဆက်သူတို့ဖြစ်သလိုဒီအမှုကိုအစအဆုံးကူညီဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတို့ကပြောပါတယ်။မျက်မြင်သက်သေတွေကိုထပ်မံစစ်ဆေးဖို့ရှိနေတယ်လို့ကူညီဆောင်ရွက်ပေးနေသူကဆက်ပြောပါတယ
်။ကျွန်တော်တို့အဲ့ဒီမှာအဖမ်းခံရတဲ့အချိန်မှာမျက်မြင်သက်သေနှစ်ယောက်ပေါ့သူတို့နှစ်ယောက်ကိုမနေရုံမှာဆစ်ပြီးသွားပြီပေါ့ဒီနေ့ကြားတဲ့ခါကျတော့အဲ့ဒီအခုညနေ3နာရီကျော်3နာရီခွဲမှာပေါ့ဒီနေ့ကတော့ကာမူရိုသူတို့ဆက်ကန်းဆောင်သူတို့အဲ့ဒီဟာရှိရဲဆိုတော့3နာရီခွဲမှာကျွန်တော်တို့ပြန်ချိန်ထားတယ်အဲ့ဒီဟာကျတော့သူတို့ခပ်ကြရံပေါ့အခုအသက်ခံရတဲ့ခြေရွာပေါ့နော်အဲ့ဒီဟာတော့အချုပ်ရည်မှုတွေကိုသူတို့ပြန်ပြီးမှခေါ်ရတာရှိရဲပြသူတို့နေရောက်လာမယ်ပေါ့နော်
သူတို့တိတ်ဆုံးရတဲ့အကြောင်းရင်းကတော့ဆီအောင်ဆူဆေးချက်ထွက်လာမှာပဲအတိပြည့်နိုင်လိမ့်မယ်လို့စကံမှုဦးမျိုးတန်းကပြောပါတယ်ဒါပေမဲ့အလောင်းလေးကိုတူဖော်ရဲ့နေရာမှာကိုရိုင်းလိုက်ပါဆောင်ရွက်ပေးသူကတော့ဗဇက်မှာတနက်နေ့ပြစ်ခတ်ထားရတယ်လို့ယူဆအကြောင်းပြောပါတယ
်ကျွန်တော်တို့ကိုရိုင်းအမှားသွားခဲ့တယ်သွားဖော်တဲ့နေရာမှာကျွန်တော်တို့ကိုရိုင်းမြင်ခဲ့တယ်အခုလောလောဆယ်ဆရာဝန်စစ်ချက်ကတော့တရားရုံးကြောင်းမှသူဆက်လိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့တတိယယုံကြည်လို့ရတာကတော့ဒီဗဇက်မှာဒီတနက်ကိုသိပြီးမှပြစ်လိုက်တဲ့ပုံစံဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုတော့နောက်ကအုံနောက်တွေဦးကောင်းခုနဲ့အကောင်လုံးကပွင့်ထွက်သွားတာပြဟုတ်
ညနေတက်တဲ့ကြီးရဲ့ပြောဆိုချက်အရဒီနှစ်ဦးကဖန်စီထိန်းသိမ်းခံရရဲ့ဇန်နဝါရီလ31ရက်မှာပဲအသက်ခံလိုက်ရတယ်လို့ယူဆအကြောင်းလဲသူကပြောပါတယ်သူတို့နှစ်ဦးပြောက်သွားတဲ့အချိန်ကစလို့မိသားစုဝင်တွေအနေနဲ့အချိန်ချင်းလိုက်ရှာခဲ့ပေမဲ့မတွေ့နိုင်တဲ့ဖြစ်ရာကနောက်ဆုံးမှာသူတို့ကိုပြုတ်ထားတဲ့နေရာကိုကွက်ပြီးကန့်သတ်နေနေဖြစ်သတ်မှတ်ထားတဲ့တတော်တွေမှာအလောင်းကိုတွေ့ခဲ့ရတာလို့ဆိုပါတယ
်မိသားစုဝင်တွေအနေနဲ့ဖေဖော်ဝါရီလမှာတချိန်တွက်ရှာတယ်ဒါပေမဲ့အဲ့ဒီအချိန်မှာတွက်ရှာတဲ့ကကြတော့လူ10ယောက်နဲ့သူတို့တွက်ရှာတယ်အဲ့မှာရှယ်လောထုတ်ထားတဲ့ဂျာကနေသူတို့စွန့်စားပြီးမှရှာတဲ့ကတော့အဲ့ဒီချိန်တော့တော့အလောင်းကိုမတွေးခဲ့ဘူးပေါ့သူတို့ပြန်လာတယ်တရက်ဟိုနိုင်ရီပိုင်းလေးပဲကြာတယ်ပေါ့ဒါပေမဲ့ဒီမတ်လ10ရက်နေ့မှာကျတော့သူတို့အယောက်24ယောက်နဲ့သူတို့တွက်ရှာတယ်တွက်ရှာတဲ့ကတော့ဟိုမှာသူတို့ဒီနည်းနည်းအချိန်ယူမှပါပြီးရင်မိသားစုသူတို့အခုဒီဆုံးသွားတဲ့မိသားစုဝင်တွေပဲသူတို့တွက်ရှာကြတယ်ဆိုမျိုးအတိုင်းပိုင်းတွေပေါ့ဘလောက်ပဲဟိုမှာရှယ်လောထုတ်ထားတယ်ပဲပြောပြောတာဟိုတစုံတစ်ခုတေဝါပြီဆုံးလည်းတေဝါပြီပေါ့နော်ဟိုတစုံတစ်ခုတော့ဟိုစက်ကြတတာဖြည့်ရမယ်ဆိုမှအဲ့နေရာတော့သူတို့အချိန်ယူမှရှာတယ်ဆိုတော့ကြောင်မတ်လ7နာရီ7ရက်နေ့7နာရီကြော်ကြော်လေးမှသူတို့ဒီအလောင်းကိုတွေ့တယ်ပေါ့ဟုတ
်တေဆုံးသူဥဖို့ခန်းရုံနဲ့ဦးအင်ခွန်နော်ဆန်းတို့နှစ်ဦးကြောက်ဆုံးသွားပြီး39ရက်ကြာမှသူတို့ရဲ့ရုပ်လောင်းတွေကိုမိသားစုဝင်တွေကတွေ့ရှိခဲ့ရာဖြစ်ပါရဲ့ခင်ဗျာ